ယေရှုဖခင်ကငါသည်ဤလောကဤအလင်းဖြစ်၏လို့မိန့်တော်မူပါတယ်အဲ့ဒါလို့မိန့်တော်မူရမှာဘာကိုဆိုလိုသလဲဆိုတဲ့အချက်ကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်ယောဟန်အခန်း၈အငယ်၁၂ကိုအရင်ဖတ်ပြပါမယ်တပန်တုံယေရှုကငါသည်ဤလောကဤအလင်းဖြစ်၏ငါနောက်သို့လိုက်တော်သူသည်မောင်မိုက်၌မသွားမလားအသက်ဤအလင်းကိုရလိမ့်မည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်ယေရှုဖခင်ကမိမိဟာအသက်ပေးပိုင်သောဖခင်ဖြစ်တော်မူကြောင်းမိန့်တော်မူခြင်းဖြစ်ပါれ။လောကီလူသားတို့ကိုယခုဘဝကလေးကစစ်မှန်သောငြိမ်သက်ခြင်း၊နောင်ဘဝသေချာစိတ်ချမှုကိုပေးနိုင်သောသူဟာဤလောက၏အလင်းဖြစ်တော်မူသောယေရှုတပါးတည်းသာဖြစ်ပါれ။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လောကီလူသားတို့ရဲ့ဘဝအခြေအနေမှန်ကိုကြည့်ရင်ပုံပြီးနားလည်နိုင်ပါလိမ့်မယ်။ဒီလောကဟာမောင်မိုက်ထဲမှာရှိနေပါတယ်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာမောင်မိုက်ဆိုတဲ့စကားကိုမကောင်းမှုမသိခြင်းရောက်ဆောင်ခြင်းအပြစ်သေခြင်းစတဲ့သင်္ကေတအဖြစ်သုံးလက်ရှိပါတယ်လောကဆိုတာလောကီလူသားအားလုံးကိုယဉ်ညွန့်ထားခြင်းဖြစ်ပါတယ်လောကီလူသားအားလုံးတို့ဟာမောင်မိုက်သည်ဟုသောအပြစ်ရဲ့ကြီးကျွံဘဝမှာရှိနေကြတဲ့သူတွေဖြစ်ပါတယ်ယေရှုကဒုစရိုက်ကိုပြုသမျှသောသူတို့သည်ဒုစရိုက်ဤကျုံဖြစ်ကြ၏လို့မိန့်တော်မူပါれအပြစ်တခါမှမလုပ်ဘူးတဲ့သူကိုတင်တွေ့မှုပါသလားမိတ်ဆွေနဲ့ကျွန်တော်အပါအဝင်လောကီလူသားအားလုံးဟာအပြစ်လုပ်ဘူးတဲ့သူတွေဖြစ်ပါれအပြစ်ကိုတခါကျိုးလွန်ဘူးရင်အပြစ်သားတနည်းအားဖြင့်အပြစ်ကျုံဘဝမှာရှိနေတဲ့သူဖြစ်တဲ့အကြောင်းယေရှုမိန့်တော်မူပါれအပြစ်တခါလုပ်ဘူးသောသူခံရမယ့်အပြစ်ဒဏ်ဟာသေခြင်းဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းအခုလိုဖော်ပြထားပါတယ်။အပြစ်တရား၏အခကသေခြင်းပေသည်လို့တွေ့ရပါတယ်။အပြစ်ရဲ့အခသေခြင်းဆိုတာဘုရားသခင်နဲ့ခွဲခွာပြီးထာဝရငရဲမိအိမ်ထဲမှာထာဝရအပြစ်ဒဏ်ခံခြင်းဖြစ်ပါတယ်။ငါလုပ်ခဲ့တဲ့အပြစ်ကအသေးအမွှားလေးပါ။ငရဲမကြလောက်ပါဘူးလို့သင်ပြောကောင်းပြောပါလိမ့်မယ်။အပြစ်ဆိုတာဘလောက်ပဲသေးသေးအပြစ်ကအပြစ်ပဲဘုရားသခင်တတ်မှတ်ထားတဲ့အပြစ်ဒဏ်ကနေမလွတ်နိုင်ပါဘူးလောကီလူသားတို့ကိုအပြစ်ရဲ့အခသေခြင်းဘေးကနေကယ်တင်နိုင်သောသူဟာယေရှုတပါးတည်းသာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်ယေရှုဟာဤလောကရဲ့အလင်းဖြစ်တော်မူသောကြောင့်ဖြစ်ပါတယ်မျက်စိကန်းသောသူအပေါ်မှာယေရှုပြုတော်မူသောအမှုကိုကြည့်ရင်ယေရှုဟာဤလောက၏အလင်းဖြစ်တော်မူကြောင်းထင်ရှားလျက်ရှိနေပါれ။အဲ့ဒီအကြောင်းအရာကိုယောဟန်ခရစ်ကျမ်းအခန်း၉မှာတွေ့ရပါれ။တပည့်တော်တို့နဲ့အတူယေရှုလမ်းမှာသွားစဉ်မှာမျက်စိကန်းသောသူတယောက်ကိုတွေ့ခဲ့ပါれ။ရိုးရိုးမျက်ကန်းမဟုတ်ဘူး။မွေးရာပါမျက်စိကန်းတဲ့သူ၊ဘာကိုဘာမှမမြင်တဲ့သူ၊ကိုမမြင်နိုင်၊အခြားသူကိုလည်းမမြင်နိုင်၊နေဝင်နေထွက်ကိုလည်းတခါမှမမြင်ဘူးတဲ့သူအမောင်ထဲမှာတစ်ချိန်လုံးနေရတဲ့သူတယောက်ဖြစ်ပါတယ်။ဒါရီတာမကဘူး။အဲ့ဒီမျက်စိကန်းနေတဲ့သူဟာသူလူအပ်တဲ့အရာတွေကိုသူ့ကိုယ်သူမဖြစ်စေပေးနိုင်တဲ့သူ။စားဖို့တောက်ဖို့နဲ့အခြားလူအပ်တဲ့အရာတွေအတွက်သူတစ်ပါးရဲ့စွန့်ကြဲခြင်းကိုစောင့်မျှော်နေရတဲ့သူဖြစ်ပါတယ်။လောကီလူသားတိုင်းဟာဝိညာဉ်ပိုင်းဆိုင်ရာမှာအဲ့ဒီမွေးရာပါမျက်စိကန်းတဲ့သူနဲ့အတူတူဖြစ်ပါတယ်။လောကီလူသားတိုင်းဟာမွေးရာပါအပြစ်သူမဟုတ်ဗီဇအပြစ်ပါလေးရဲ့မွေးဖွားလာကြတဲ့အတွက်ဝိညာဉ်ပိုင်းဆိုင်ရာစကားနဲ့ပြောရရင်ဝိညာဉ်မျက်စိကန်းနေတဲ့သူဖြစ်ကြပါတယ်ဒါဟာလောကီလူသားတိုင်းရဲ့အခြေအနေမှန်ဖြစ်ပါတယ်ဒါကြောင့်လောကီလူသားတိုင်းဟာမွေးရာပါမျက်စိကန်းသောသူကဲ့သို့ကိုယ့်ရဲ့လက်ရှိဘဝနောင်ဘဝလုံခြုံစိတ်ချမှုအတွက်ကိုဘာမှမလုပ်ပေးနိုင်တဲ့သူတွေဖြစ်ကြပါတယ်မျက်စိကန်းသောသူရဲ့မျက်စိကိုယေရှုဖွင့်ပေးခဲ့ပါတယ်။မျက်စိကန်းမှုသောသူကိုသူဘလို့မျက်စိပြန်မြင်လာတယ်လဲဆိုတာသူကိုသိတဲ့သူတို့ကမေးကြတဲ့အခါမှာအဲ့ဒီလူကယေရှုအမြင်ရှိတဲ့သူတယောက်ကရှွတ်လို့၍အကျွန်ုပ်မျက်စိကိုလူပြီးမှရှီလောင်ရေကန်သို့တွား၍မျက်စိကိုဆေးလော့ဟုဆိုသည့်အတိုင်းအကျွန်ုပ်တွား၍ဆေးလျင်မျက်စိမြင်သည်ဟုဆို၏လူများကလည်းထိုသူသည်အဘယ်မှာရှိသနည်းဟုမေးကြလျင်အကျွန်ုပ်မသိဟုဆို၏အဲ့ဒီမျက်စိကန်းမှုသောသူကသူ့မျက်စိကိုဖွင့်ပေးတဲ့သူဟာ ယေရှုဖြစ်တယ်ဆိုတာကိုသိထားပါတယ်။ဒါပေမဲ့ယေရှုဟာသူ့မျက်စိကိုဖွင့်ပေးခဲ့တဲ့သူဖြစ်တဲ့အကြောင်းသိယုံနဲ့အပြစ်လွတ်ခြင်းနောင်ဘဝစိတ်ချမှုအာမခံချက်ကိုမျက်စိကံမိုးသောသူကမရရှိသေးပါဘူး။ယုဒဘာသာရေးခေါင်းဆောင်ဖာရိရှဲတို့ကမျက်စိကံမိုးသောသူကိုသူ့မျက်စိကိုဖွင့်ပေးခဲ့တဲ့သူဟာဘလို့ပုံကိုမျိုးလဲလို့မေးကြပြန်ပါတယ်ပရောဖက်ဖြစ်တယ်လို့ပြန်ဖြေပါတယ်ပရောဖက်ဆိုတာဘုရားသခင်စေလွတ်တော်သူနောက်တနည်းပြောရရင်ဘုရားသခင်တမန်တော်လို့ဆိုလိုပါတယ်မျက်စိကံမိုးတော်သူကယေရှုကိုဘုရားသခင်စေလွတ်တဲ့သူဖြစ်တယ်ဆိုတာအခိုင်အမာယုံကြည်ထားတဲ့အတွက်တရားစရက်ကနေနှင်ထောက်ခြင်းခံလဲရပါတယ်ယေရှုကိုဘုရားသခင်စေလွတ်တော်သူဖြစ်တယ်ဆိုတာအခိုင်အမာယုံကြည်လက်ခံထားပေမဲ့အဲ့ဒီယုံကြည်ခြင်းမျိုးကမျက်စိကံမိုးသောသူကိုအပြစ်လွတ်ခြင်းနောင်ဘဝစိတ်ချမှုမပေးနိုင်ခဲ့ပါဘူး။ဒါကြောင့်ယေရှုကိုကောင်းမြတ်သောဆရာ၊နှုတ်ညံ့သိမ်မွေ့သောသူ၊ယိုသေးလေးစားထိုက်သောသူ၊အနာရောဂါအမျိုးမျိုးငြိမ်းပေးနိုင်သောသူ၊အံ့ဖွယ်နမိတ်လက္ခဏာအမျိုးမျိုးတို့ကိုပြုနိုင်သောသူဖြစ်တဲ့အကြောင်းယုံကြည်လက်ခံထားခြင်းဟာကယ်တင်ခြင်းရရှိစေတဲ့ယုံကြည်ခြင်းမဟုတ်သေးဘူး။ဒါဆိုရင်အပြစ်လွတ်ခြင်းနောင်ဘဝတေချာစိတ်ချမှုကိုရရှိဖို့ယေရှုကိုဘယ်လိုယုံကြည်ရမှာလဲမျက်စိကံမိုးသောသူနဲ့ယေရှုရဲ့တွေ့ဆုံစကားပြောခြင်းကိုဆက်လက်ပြီးလေ့လာရင်နားလည်ပါလိမ့်မယ်မျက်စိကံမိုးသောသူကိုတရားစရက်ကနေနှင်ထောက်တဲ့အကြောင်းယေရှုကြားတော်မူပြီးယေရှုကသူ့ကိုရှာတွေ့တော်မူပါတယ်ယေရှုကသူနဲ့စကားပြောခဲ့ပါတယ်ယေရှုကသူဟာလောကီလူသားတို့ကိုကယ်တင်ဖို့ရန်ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်တဲ့အကြောင်းမျက်စိကံမှုသောသူကိုပြောပြတဲ့အခါမျက်စိကံမှုသောသူကယေရှုကိုသူ့ရဲ့ကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတဲ့အကြောင်းယောဟန်အခိုင်အငယ်38မှာတွေ့ရပါတယ်။ထိုနေ့၌ယေရှုကိုအပြစ်မှရွေးနှုတ်ကယ်တင်တော်မူသောဘုရားသခင်သားတော်ဖြစ်တဲ့အကြောင်းယုံကြည်လက်ခံသောမျက်စိကံမှုသောသူဟာကယ်တင်ခြင်းတည်းဟုသောဝိညာဉ်မျက်စိအလင်းကိုယေရှုပေးတော်မူခဲ့ပါတယ်။ယေရှုကယနေ့တိုင်အောင်မိမိဟာမောင်မိုက်ထဲမှာရှိနေကြတဲ့လောကီလူသားတို့ကိုအလင်းပေးသောဖခင်ဖြစ်တော်မူတဲ့အကြောင်းတမန်ကျမ်းစာအားဖြင့်ဆက်လက်ပြောတသက်ခံဝေငှလျက်ရှိပါတယ်။တမန်ကျမ်းစာမှယေရှုရဲ့တသက်ခံတော်မူချက်ကိုကျွန်တော်ရှင်းပြခဲ့ပြီးဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေများခင်ဗျာ။နောင်ဘဝစိတ်ချမှုရှိပြီလား။မရှိသေးဘူးဆိုရင်မျက်စိကံမိုးသောသူကဲ့သို့ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပါလို့တိုက်တွန်းပါရစေ။သင်ရဲ့အပြစ်ကြွေးရှိသမျှကိုသင်ရဲ့ကိုယ်စားယေရှုလက်ဝါးကတိုင်မှအသေးခံတော်မူခြင်းဖြင့်ပေးဆက်ခဲ့ပြီးဖြစ်ပါတယ်။သင်နဲ့ကျွန်တော်ရဲ့အပြစ်ကြောင့်အသေးခံတော်မူခဲ့ပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးတော့ထမြောက်တော်မူခဲ့ပါတယ်။ယေရှုဟာယနေ့အသက်ရှင်တော်မူသောကြောင့်သင်ကိုကယ်တင်နိုင်ပါれယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းနဲ့ဆိုရင်အခုစွတောင်းခြင်းဖြင့်ယုံကြည်လက်ခံနိုင်ပါれစွတောင်းရမယ့်အချက်တွေကိုကျွန်တော်ပြောပြပါမယ်နံပါတ်1သင်ဟာမောင်မိုက်ထဲမှာရှိနေတဲ့အပြစ်သားဖြစ်တဲ့အကြောင်းယေရှုထံဝန်ခံပါနံပါတ်2သင်ရဲ့အပြစ်အားလုံးတို့ကိုခွင့်လွှတ်ဖို့တောင်းလျှောက်ပါလဝကတိုင်မှာယေရှုအသေးခံတော်မူခြင်းဟာသင်ရဲ့အပြစ်ကြွေးကိုဆက်ပေးဖို့ရန်အတွက်ဖြစ်တဲ့အကြောင်းယုံကြည်လက်ခံပြီးတော့ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာဂိမ်းဝတ်ဖို့ခေါ်ဖိတ်လက်ခံပါ။နောင်တနှလုံးသားနဲ့ယေရှုထံအပြစ်ဝင်ချတောင်းပန်ပြီးယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာအမှန်တကယ်ခေါ်ဖိတ်လက်ခံတဲ့ဆိုရင်အသက်ရဲ့အလင်းကိုယေရှုပေးတော်မူမှာဖြစ်ပြီးနောင်ဘဝသင်ဘယ်ကိုရောက်မယ်ဆိုတာအတိအကျသိရမှာဖြစ်ပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ
။အမောင်တွေကာယံထားတဲ့ဒီကဘာကြီးတဲ့သက်ရှင်တော့ဝဲကိုတိုင်းကိုဘွားယုံခံရန်ခက်ခဲတဲ့ရင်မဆိုင်တဲ့တော့ခါげごちゃんたろねよけやおもねよけれあれもしげでぼわぼろろびきさぽるえばむれまんまさんわれらいたらい မဖြစ်လေးရောင်လေးသာရာရာတိုင်းတွဲစင်ပြေစရာလုံးနေလောကိုတိုင်းတီထွင်ခဲ့တဲ့ကိုပိုင်လေးရောင်ခဏကုန်ဆုံးမယ်ဒါရှိဘဝတွဲတကယ်ကိုမလုံလောက်တယ်ဒါရှိတဘဝလုံးတွဲစင်တီမြဲ
သွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးသိရခံစားချက်သို့မဟုတ်မေးမြန်းချင်သောအရာများရှိခဲ့ရင်ဆက်သွယ်ရမယ့်လိပ်စာမှာအသစ်စကားအစီအစဉ်စာလိုက်တက်အမှတ်325ဗဟိုစာလိုက်ကြီးရန်ကုန်မြို့ဖလောင်းကြီးရောပြပါမယ်အသစ်စကားအစီအစဉ်စာလိုက်တက်အမှတ်325ဗဟိုစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်နောက်တစ်ပတ်ထုတ်လွှင့်တင်ဆက်မယ်အသစ်စကားအစီအစဉ်ကိုလည်းဆက်လက်နားဆင်ပါလို့ကြိုတင်ဖိတ်ခေါ်အပ်ပါတယ်Darling